ရခိုင်ပြည်နယ်တွင်းကလိုအပ်နေသူတွေကိုကူညီပေးနိုင်ဖို့အတွက်ကုလအဖွဲ့အစည်းတွေဝင်ရောက်အခုထက်ပိုပြီးလောက်ကင်တွင်ရဖို့လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂယုံကြည်ကြောင်ပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံဘက်မှာမရှိသေးဘူးလို့ကုလကလေးများရေမုံဝင်အဖွဲ့ညွှန်ကြားရေးမှူးကလည်းပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေထားနေပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံမှုလူကုန်တိတ်ခါနဲ့အညီဖြစ်စီပြီးကုလဖွဲ့စည်းတွေကိုလည်းဝင်ရောက်ခွင့်ပေးရမယ်လို့ပြောဆိုလိုက်ကြတာပါ။မသိမီထိုက်ကစူးစီးတင်ပြထားပါရဲ့ရှင်
။ရိုဟင်ဂျာတွေထားနေပြန်ရေးလုပ်ငန်းစဉ်မှာပထမဆုံးအဆင့်အနေနဲ့ကုလသမဂ္ဂဖွဲ့စည်းတွေရခိုင်ပြည်နယ်တွင်ဝင်ရောက်လုပ်ကင်ခွင့်ပို့ပေးရမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အကြုံMark Lowcock ကပြောဆိုလိုက်တာပါ
။ UNHCR are involved in dialogue to some degree.
ဒီနေ့ညီနိုင်မှုတွေမှာအတိုင်းအတာတစ်ခုအထိဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပါဝင်ပတ်သက်မှုရှိပါတယ်။ဒါပေမဲ့အခြေအနေတွေမှန်မှန်ကန်ကန်ဖြစ်မှသာဒုက္ခသည်တွေထိုင်နေပြန်လို့ရမှာဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးသားပါ။ပထမဆုံးအဆင့်အနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိနေကြသဲလူတွေလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုကူညီနိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးရခိုင်ပြည်နယ်တစ်ခုလုံးကိုပုံမဝင်ရောက်ခွင့်ရကြပါလေ
။ဘင်္ဂလားဒေ့ရှ်ကုတူပလောင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလသမဂ္ဂကလေးတင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကတော့အခုလိုပြောပါတယ
်။ All the returns must be voluntary. They must be into a safe environment.
ကုသဘောစံဓာလျောက်ပြန်လာလို့ဖြစ်ရပါမယ်။နေကလေးလို့ပြောရှိရှိကိုယ်သိကရှိရှိအခြေအနေမျိုးလည်းဖြစ်ရပါမယ်။ Now UNICEF, UNHCR နဲ့ကမ္ဘာစံနှယိကာအဖွဲ့ WFP တို့လိုအဖွဲ့အစည်းတွေလည်းဝင်ရောက်လုပ်ကင်ခွင့်ရဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်အတွင်းမှာလုပ်ကင်နေကြပေမဲ့နေရာတိုင်းတော့တွားရောက်ခွင့်မရှိပါဘူး။ဆိုဆိုရေးလိုအပ်သလိုဒီလူတွေနေရာချင်းပြန်တဲ့အခါမှာသူတို့လူသားချင်းစံလာတဲ့အထောက်အပံ့တွေပေးတင်ရပါမယ်။အခုတော့ဒီလိုအခြေအနေမျိုးမရှိသေးပါဘူး။
ရခိုင်ပြည်နယ်ဘက်ကအခုချိန်ထိတိုက်ခိုက်မှုတွေရှိနေသေးတယ်လို့ဒုက္ခသည်တွေကပြောတဲ့အကြောင်းကိုလည်း UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကအခုလိုပြောပါတယ
် The Rohingya families I've met today but particularly the children tell me
ဒီနေ့ကျွန်တော်တွေ့ခဲ့တဲ့ Rohingya မိသားစုအထူးသဖြင့်ကလေးတွေပေါ့လေသူတို့အိမ်ပြန်ကျင်ကြပြီမဲ့မြန်မာနိုင်ငံမှာလုံခြုံပေးကမှုမရှိသေးတာကြောင့်အခုတော့မပြန်ကျင်သေးဘူးလို့ပြောကြပါတယ်အကြမ်းဖက်မှုတွေရှိနေတဲ့အချိန်ဒီမှာတော့သူတို့ကိုဒီနေ့ပြန်ဖို့မဖြစ်နိုင်ပါဘူးဒီခါဒီနယ်ထဲမှာကြံခဲ့တဲ့ဒေါ်နဲ့ဖုံးဆက်ခဲ့တဲ့မြေသီးငယ်တယောက်နဲ့ကျွန်တော်စကားပြောကြည့်တော့ဟိုဘက်မှာရွာလေးကိုဒီကနေ့အထိတိုက်ခိုက်နေကြတယ်လို့ပြောပါတယ်။ဒါကြောင့်သူတို့ထားနေပြန်ရေးစဖို့ကဘေးကင်းတဲ့အခြေအနေတော့မဟုတ်ပါဘူး
။လူသားချင်းစာနာမှုနဲ့ရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတူရင်မှုချုပ် Mark Lowcock ကတော့အခုလိုပြောပါတယ
်။ The behavior of belligerents, the combatants in conflict.
ဒီကွေးတွေပြည်ပကအတွင်းတိုက်ခိုက်နေကြသူတွေမှာဥပဒေတွေရှိပါတယ်။ရဲသားတွေကိုပြစ်မှတ်ထားလို့မရပါဘူး။သူတို့ကိုကာကွယ်ပေးရပါမယ်။ရဲသားတွေထံတွားရောက်ခွင့်ရှိရပါမယ်။ဒါပေမဲ့ကျွန်တော်တို့အလုလုနေရတဲ့နေရာအများအပြားမှာဒီလိုအခြေခံမူတွေမရှိပါဘူး။ဒါတွေလုပ်ဖို့လိုအပ်နေပါတယ်။တာဝန်ယူမှုတာဝန်ခံမှုလည်းရှိဖို့လိုအပ်နေပါတယ
်။မြန်မာနိုင်ငံရခိုင်ပြည်နယ်ပြည်အချက်ခံမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့တိမ်းနေချီတဲ့ရိုဟင်ဂျာမွတ်စလင်တွေထာနေပြည်ကြီးကိုပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကစတင်ဖို့စီစဉ်ခဲ့ပြီမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့ခဲ့တာပါဘယ်အချိန်ပြန်ဆနိုင်မလဲဆိုတာကလည်းမသိရသေးပါဘူးမြန်မာဘက်ကတော့ပြန်လည်စီစစ်လက်ခံရေးအစင်းနဲ့ဖြစ်နေပြီလို့ပြောဆိုထားပြီးထာနေပြည်ကြီးလုံငန်းစဉ်ကိုဆိုင်းငံ့လိုက်တဲ့အပေါ်ဘင်္ဂလားဒေ့ရှ်ကိုပြစ်တင်ပြောဆိုထားပါတယ်ရှင်